တရုတ်နိုင်ငံစစ်သည်လုပ်ငန်းကြီးဖြစ်တဲ့ Huawei ကုမ္ပဏီရဲ့လုပ်ငန်းတွေပေါ်ကန့်သက်တဲ့ဥပဒေထက်ကိုအမေရိကန်ကွန်ဂရက်စ်တော်ကမနစ်တုန်းကချမှတ်ခဲ့တာဟာခြေရုပ်ပင်နဲ့မညီဘူးဆိုပြီးအမေရိကန်ဆီကကိုတရားစွဲလိုက်ပါရဲ့အမေရိကန်မြေသားကာဝေး AOB ရဲ့ပိုင်ရှိရှိတဲ့ကောခြေကဥပရဲ့နှစ်သာရတွေဖြစ်တဲ့အာနာခေါဝင်နဲ့ဥပရနဲ့ညီစာကိုဖြတ်သန်းချက်တွေကိုချုပ်ပါရောက်တယ်ဆိုပြီးတရားဆွဲခဲ့တာပါ။ကော်မတီကကိုတည်တဲ့ရွေးချယ်ပြစ်မှတ်ထားပြီးတရားရုံးတင်စစ်ဆေးတာမရှိဘဲအပြစ်သေးတာခြေကဥပရဖြတ်သန်းချက်တွေကိုဖောက်ပြန်ရောက်တယ်လို့လည်းပြောဆိုထားပါရဲ့။ပြီးရင်နှစ်မှာပဲတမတ်တော်နဲ့ဆက်ကလက်မှတ်ရေးထုတ်တည်ပြထားတဲ့ဥပရမှာတော့အမေရိကန်ဆိုရအေဂျင်စီတွေနဲ့ကစားလုပ်ငန်းတွေအနေနဲ့တရုတ်ကုမ္ပဏီတွေဖြစ်တဲ့ Huawei နဲ့ ZTE ကုမ္ပဏီထံကပစ္စည်းတွေဝန်ဆောင်မှုတွေဝယ်ယူသုံးစွမ်းမှုကိုတားမြစ်ထားတာပါ။ Huawei ကုမ္ပဏီရဲ့လက်ရောက်တာကောင်ကင်းကတော့အမေရိကန်ရဲ့တားမြစ်ချက်ကဥပဒေနဲ့မညီသလိုကုမ္ပဏီကသာမကအမေရိကန်ဝယ်ယူစားသုံးသူတွေတော့ပါထိခိုက်နစ်နာစေတယ်လို့ဂျန်ရှုံးမျိုးကဒီနေ့ပြည်သူ့ရှင်းလင်းပွဲမှာပြောဆိုသွားပါတယ်။ကုမ္ပဏီပေါ်လုံခြုံရေးဆွေးနွေးမှုတွေနဲ့ပတ်သက်လို့အမေရိကန်ဆွေးနွေးရုံးတက်တော်မှတ်တွေကပါထောက်ထားသုံးပြားမပြနိုင်တဲ့အကြောင်းနဲ့ဥပဒေကြောင်းအရရင်ဆိုင်သွားဖို့ကလွယ်လို့တခြားမိမရှိတော့တဲ့အကြောင်းလည်းပြောဆိုကြတာပါ။အမေရိကန်၊ဩစတြေးလျနဲ့နယူးဇီလန်ပါဝင်နိုင်ငံတချို့ကတော့လုံခြုံရေးအတွက်စိတ်မချဘူးလို့ယုံကြည်ထားကြပြီး Huawei ကုမ္ပဏီရဲ့စွပ်စွဲလုပ်ငန်းတွေကိုတားမြစ်ထားပြီး Britain, Canada, Germany, Spain နိုင်ငံတွေကတော့ဆုံးဖြတ်ချက်ချဖို့စဉ်းစားနေကြပါတယ်။